ရင်ပြည်နယ်ပန်းအန်နဲ့ကော့ကရိတ်မြို့နယ်တွေမှာအစိုးရတပ်နဲ့နေကြားဆောင်ပူးပေါင်းလာတဲ့တပ်တွေဟာ DKBA တပ်တွေနဲ့နင်းမြေစိုးမိုးနိုင်ရေးအတွက်တိုက်ပွဲဖြစ်နေခြင်းမှာ DKBA ကထောင်ထားတဲ့မိုင်းတွေကြောင့်တပ်မတော်နဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုရှိတဲ့သတင်းတွေထွက်ပေါ်နေပါတယ် VOA ထိုင်းခြေဆိုင်သတင်းတော်မအေးမာကသတင်းပေးပို့လာပါတယ်
ကရင်ပြည်နယ်အတွင်းမှာလည်းမြမတက်မတော်နဲ့နေကြားဆောင်တက်ဖွဲ့ဝင်တွေ DKBA တက်တွေနှစ်ဖက်ပစ်ခတ်မှုတွေမိုင်းခွဲမှုတွေကြောင့်နှစ်ရက်ခြားခန့်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါပြီးခဲ့တဲ့ရက်ကပဲကရင်ပြည်နယ်ဖအံမြို့နယ်အတွင်းကကျုံထော်ရေတကွန်အနီးတောထဲမှာတိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတက်မတော် DKBA တက်တွေထောင်ထားတဲ့မိုင်းကြောင့်တက်မတော်နဲ့နေကြားဆောင်တက်ဖွဲ့ဝင်တွေတေဆုံးမှုရှိခဲ့တယ်ဆိုပြီးနေကြားဆောင်တက်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းစော်မင်းကပြောပါတယ်
အဲ့ဒီမှာဟိုတက်ကရာရှိတောင်းနဲ့ကျွန်တော်တို့ဒီဟိုဒီကတရား2021လေစစ်တုံးရဲ့အနှစ်တည်းဘုံဘူးဆုံးလူကြီးရတဲ့အဲ့ရောက်ထိတော့ခေသွားတယ်တိုက်မိုင်းတိုက်မိုင်းနဲ့တိုက်ကင်းထွေကင်းထွေနဲ့တိုက်မိုင်းဆိုတာကျိုးနဲ့လေကျိုးနဲ့တူကျိုးနေတဲ့တားရတာပေါ့အဲ60ဘုံပြီးနေတယ်လေအဲ့လိုကျိုးနေတဲ့တားပြီးတော့ထိတော့
ဒီ KBA ဘက်ကတော့မြမတက်မတော်နဲ့နေကြားဆောင်တက်ကနေမြေရှင်းနေခဲ့တာကြောင့်နှစ်ဖက်တိုက်ပွဲတွေဖြစ်နေရသလိုသူတို့ရဲ့ဆုတ်ခွာခဲ့တဲ့နေမြေတွေမှာမိုင်းတွေထောင်ခဲ့တာတွေရှိတဲ့အကြောင်းဒီ KBA တက်မှုဘုံမှုကြီးစောဆောင်အောင်ကဆိုပါတယ်
တက်ဝဖြစ်တဲ့ကာလမှာဘာလို့ထောင်းလဲလေ။နော်။ဟုတ်ပါတယ်။ဆောင်းလာတော့သူရောချစ်ပေါ်အဲ့ဒီတက်ဝဖြစ်တဲ့အချိန်မှာအခုကကျွန်တော်တို့ကဒီကိုကိုကာကွယ်ရေးမိုင်းတွေဝင်ဦးစားပေးတော့ရှိတယ်ရှိတယ်နော်။လုံခဲ့တဲ့ဒီတက်ဝဖြစ်ကြတာပေါ့နော်။အဲ့ဒီမေတော်လန်ခွာတော့မဟင်းဆိုတော့အဲ့ဒီမှာထောင်းလာတယ်။တက်က3ယောက် BGA တယောက်ပေါ့လေ။တက်က3ယောက်ပြီးသွားတယ်နော်။ရာရှိတူပါ BGA တယောက်ပေါ့နော်။ဒီတယောက်ဒီကောင်းမှုဘက်မှာဆိုလို့ရှိရင်လုံခဲ့တဲ့3ရက်ကဆိုလို့ရှိရင်ဖြစ်တာပဲ။အဲ့ဒီဒီလက်ရှိဒီဘူဖီလိုပဲပါလေဒီလိုဘူကျော်တဲ့ဒီမှာခုမှမလဲဖြစ်တာပဲစာတက်ခွဲတော့ပျောက်ချတော့ပေါ့ကျွန်တော်တို့ရဲ့နေထားတော့နော်မမကသူကဒီဟက်ကြီးကအကောင့်ထည့်ဖို့ပြည့်ကျွန်တော်တို့ရှင်းတာအရင်အစိုးရဟောင်းတော့ကသူတို့ဒီဟက်ကြီးကတော့အကောင့်ထည့်ဖို့သဘောတူစာချုပ်ကိုချုပ်ထားရတယ
်ဒါအပြင် DKBA တပ်ဖွဲ့ဝင်10ဦးထက်မနည်းကိုလည်းဒီရဲ့ပိုင်းတွင်ဖမ်းဆီးမှုတွေရှိနေတယ်ဆိုပြီး DKBA ဘက်ကပြောပါတယ်နေကြဆောင်တပ်ဘက်ကတော့နေမြေရှင်းလင်းတာမဟုတ်တဲ့အကြောင်းနဲ့နေမြေစိုးမှုအတွက်တိုက်ခိုက်ရတာရှိတယ်လို့လည်းနေကြားဆောင်တက်မှုဘုံမှုသိန်းစော်မင်းကဆိုပါတယ်
။ဒီလောဆယ်ကျွန်တော်နေမြေစိုးမှုတာကပဲရှိတယ်။အရင်ဒီကနေ့နေခဲ့တဲ့နေရာကိုကျွန်တော်ဒီစိုးစော်တို့ဟိုမဲတော်ရှိဖို့ပေါ့နော်။ကျွန်တော်နေကြားဆောင်တက်မှုတက်ဖို့ပေါင်းလို့စိုးမှုတာပဲရှိတယ်။ကျွန်တော်တိုက်ရတာကို
တက်မတော်ဘက်ကထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့မြမတက်မတော်ဘက်ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြမတက်မတော်နဲ့ဒီကပြေတို့ဟာမြဝတီမျိုးကနေကော့ကရိတ်မျိုးအထိဖောက်လုပ်ထားတဲ့အားရှလမ်းမကြီးမဖွင့်ခင်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ် DKBA နာမည်နဲ့1994ခုနှစ်ကတည်းကအဖြစ်ခတ်ရက်ဆဲခဲ့ပြီး2010မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော်နာမည်နဲ့2011ခုနှစ်မှာဒုတိယတေအဖြစ်ခတ်ရက်ဆဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာNCA တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စရေသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုလည်းထုတ်ပယ်ခဲ့ပါတယ်ထုတ်ပယ်ခံခဲ့ရတဲ့တပ်မှုတွေကတော့1994ခုနှစ်တုန်းကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကတပ်အင်အားရာခနန်းလောင်းနဲ့အဖွဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်အခုလက်ရှိမှာတော့ဒီတပ်ဖွဲ့တွေနဲ့မြမတက်မတော်အပါဝင်နေကြားဆောင်ပူပေါင်းတက်ဖွဲ့တွေဟာကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ရှင်